ဂျမ်းမာတော်မူပါစဒူတော်မောင်ရေနဂါမန်းတိအောင်အမောက်ထောင်ပြရမယ်ဆိုတဲ့စကားပုံဟာငါတို့မြန်မာလူမျိုးတွေထဲမှာလူကြိုက်များတဲ့စကားပုံမဟုတ်လားဒူတော်မောင်ကိုကိုတစ်ဖက်လူတစ်ဖက်အဖွဲ့အစည်းကပမာမခန့်လှုပ်လာတဲ့အခါပြောကြတုံးကြတဲ့အတုံးလုံးတစ်ခုအနေနဲ့ရေးပန်းစားခဲ့တယ်အခုလဲပြည်သူရွေးချယ်တင်ပြလိုက်တဲ့ NLD အစိုးရအနေနဲ့နဂါမန်းတိအောင်အမောက်ထောင်ပြရမယ်အချိန်ခါရောက်လာပြီလို့အပပြောကျင်တယ်ခွဲနိုင်ငံရေးမှာပြော့ပြောင်းလို့ရင်မြစ်တာတရားထားလို့နေရင်လည်းအလုံးမဖြစ်ဘူးဆိုတာတဖြည်းဖြည်းနဲ့တိတာလာနေပြီမဟုတ်လားငတ်တူခုပဲကြည့်လေဖားကတ်မှာစီကံမလိုက်နာတဲ့ကြောက်တူးဖော်ရေးကုမ္ပဏီတွေကြောင့်တေးလိုက်ကြတဲ့လူတွေကလည်းတောက်တောက်လဲတလောက်လူတွေယာနဲ့ချီပြီးတေးနေတာတော့လောက်ွက်တွေထက်ပြီးမချပေးတော့ဘူးလို့ဆိုနေတာတော့ကားစီးတရားကျော်နဲ့ရန်တန်ချိန်2000ကျော်ကိုဘာအတွက်မှန်းမသိတဲဆောင်လာကြတဲ့အဘလည်းဖားကတ်မှာလက်နဲ့တက်ဆင်ရေးစက်ရုံတွေပါရီတီးဆောက်ထားတဲ့လူတော့မကြမ်းမိပါဘူး။အော်ဒီလိုဖြစ်ပါလိမ့်မယ်ငါတူ။တူးဖို့ကွင့်မပြုတ်ဘူးဆိုတော့မတူးဘူး။မိုင်းခွဲပြီးကျင်းဖော်မဲ့သဘောနဲ့တူးပါတယ်ကွယ်။ဖြစ်လိုက်တဲ့ရာဇဝတ်မှုတွေကလည်းတောက်တောက်လဲ။ဖောက်ခွဲမှု၊မူရစ်ဆေးဝါးမှု၊လူသတ်မှု၊အမှုကြီးတွေကြီးပါပဲ။ပြီးခဲ့တဲ့ရက်ကလည်းရက်ွက်အုပ်ချုပ်ရေးမှုအမျိုးသမီးကိုတနတ်နဲ့မသိမချင်းပြစ်သက်သွားကြတဲ့။ဒီအမှုလဲလက်တယ်ပေါ်မှာမဟုတ်ဘူးလို့ပြောရဲပါတယ်ကွယ်။ဒါကြောင့်လဲနိုင်ငံတကာအဖွဲ့အစည်းတွေကဖားကန်ဒေတာအကြောင်းကို Bloody Jake ဆိုပြီးတုံးနှုံရေးသားကြတာပေါ့ဖက်ဖက်ကကြည့်လိုက်ရင်တရုတ်ကုမ္ပဏီတွေခရိုနီတွေစစ်တပ်အနယ်ဝင်တွေမူရစ်ရာဇာတွေကပဲအစီတစ်ထက်အသားတစ်ထက်ဝါမြူသွားကြပြီးငရုပြည်သူတွေကတော့အယိုးအရင်းလိုရေးမစေးကြောက်ကလေးကိုရဖို့အသက်ဆွန့်ပြီးရှာပွေစားတောက်နေကြတာမို့တွေးကြည့်လိုက်ရင်အသေးနာဖို့ကောင်းလာပါတယ်ငါတူရဲ့တဘာဝပတ်ဝန်းကျင်ဆိုးဆိုးရွားရွားပျက်စီးရုပ်ရင်းတော့ကိုလည်းဒေတာခန့်တွေကပဲခံစားကြရပြီးအကျိုးမြတ်ကြတော့နှလုံးကန်းအောင်တော့မရကြရှာဘူးဒါကိုဒေသခံတွေကတိုင်ကြတော့စုံစမ်းစစ်ဆေးရေးအဖွဲ့တွေလာပါတယ်လာပြီးတော့ကုမ္ပဏီကတာဝန်ရှိသူတွေနဲ့နားလည်မှုယူပြီးအထောက်ပိုက်ပြန်သွားကြတဲ့ဒါကြောင့် NLD အနေနဲ့လွတ်လပ်ပြီးတရားမျှတတဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေအရေးပေါ်ဖွဲ့စည်းဖို့လိုနေပြီလို့အပအထင်တကွယ်2014ခုနှစ်တစ်နှစ်ထဲမှာတင်ထုတ်ယူခဲ့တဲ့ကြောက်စိမ်းတန်ဖိုးဟာဒေါ်လာ31ဘီလီယံတန်ဖိုးရှိတဲ့အဲ့ဒီငွေကြေးကမြန်မာတနိုင်ငံလုံးမှာရှိတဲ့နိုင်ငံသားတွေအလုံးမလုံးပဲ၈နှစ်လောက်တောင်ထိုင်ပြီးစားလို့ရတဲ့။ငါဖြင့်အဲ့ဒီတရင်ကြားပြီးကြတဲ့ကဒင်းတို့ကိုမြစ်တာပို့လိုက်ရတာအမောပါပဲကွယ်။ငါပင်ပင်မမှန်အလုံးလောက်ရလေဒင်းတို့ကိုနာနာမြစ်တာပို့မိလေပါပဲ။လောက်ွက်တွေမှာလဲကြောက်စိမ်းတူးဖော်ရင်ပေ200ပေ300အနက်သာတူးဖော်ခွင့်ပြုထားကြပေမဲ့လက်ရှိတူးနေကြတာတွေကအနက်ပေ900ကနေ1000အထိကိုတူးဖော်နေကြတဲ့။ဒါကြောင့်လဲဝေလငါးကြီးတွေကိုတော့ထဲ့ပြီးမွေးမြူလို့ရတဲ့ဂျိုင်းကွက်ကြီးတို့ဖြစ်ပေါ်လာရတာပေါ့ငတ်တူရဲ့ကချင်ပြည်နယ်မှာရှိတဲ့တောင်အလုံး90လောက်ကလည်းဒေးဗစ်ကော့ပါဖီမျက်လှည့်ပြလိုက်တယ်လို့ပျောက်ကွယ်ကုန်ကြပြီလေဒါကြောင့် NLD အနေနဲ့အစိတ်ထုတ်ထားတဲ့မွေးလို့မနေသင့်တော့ပဲနဂါမန်းတိအောင်အမောက်ထောင်ပြသင့်ပြီလို့အပပြောလိုက်တာပါကွယ်နောက်တစ်ခုကတိုင်းပြည်အတွက်အရန်ကိုနစ်နာနေတဲ့ကုမ္ပဏီတွေခရိုနီတွေအခွန်ရှောင်နေတာကိုလည်းထိထိရောက်ရောက်ကင်တွယ်အရေးယူသင့်ပြီပြီးကြတဲ့လကDaily 11 Journal မှာစောင်းမရှင်တယောက်ကပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကိုဥတီပြီးပြန်ကြားရေးလက်အောက်ခံရုပ်သံမီဒီယာနှစ်ခုဖြစ်တဲ့ Skynet ကုမ္ပဏီနဲ့ Forever ကုမ္ပဏီနှစ်ခုရဲ့နှစ်စဉ်အခွန်ငွေတိမ်မောင်းတောင်းနဲ့ချီပြီးရှောင်တိန်နေခဲ့တာကိုစရင်အင်းအချက်အလက်နဲ့အတိအကျရေးသားဖော်ထုတ်ပေးခဲ့တယ်။အဲ့ဒီစောင်းမဟာပြည်သူတွေကြားမှာဟိုးလေးတကြော်နဲ့လူပြောသူပြောများခဲ့တယ်။ဒါပေမဲ့ဒါကိုအခုထိပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကထိထိရောက်ရောက်အရေးယူစုံစမ်းတာတွေဘာရီတခုမှမလုပ်ပဲအတန်တိတ်နေခဲ့တယ်။ NLD ရွေးချယ်တင်ပြလိုက်တဲ့ပြန်ကြားရေးဝန်ကြီးဟာခေတ်အဆက်ဆက်ပြန်ကြားရေးဝန်ကြီးတွေနဲ့ယင်းဒီပတ်သက်ခဲ့တဲ့အပြင်သူတို့နဲ့ပေါင်းစားနေတဲ့ရုပ်သံမီဒီယာကခရိုနီတွေနဲ့လည်းယင်းဒီဆက်နွယ်ဘူးသူတယောက်ဖြစ်ခဲ့တယ်။အဲ့ဒီယင်းဒီပတ်သက်ဆက်နွယ်ခဲ့မှုတွေကြောင့်မျက်နှာသာပေးပြီးအရေးယူစုံစမ်းတာမလုပ်ပဲမတိကျိုးနှံပြုနေခဲ့ရင်တော့ကြာရင် NLD ရဲ့တမာတမတ်ကြမှုကိုလူတွေမေးခွန်းထုတ်လာကြလိမ့်မယ်။ပြုပြင်ပြောင်းလဲတဲ့နေရာမှာတွေးဝေပြောညံ့နေလို့မရတာနေရတကာမြစ်တာတရားလက်ကင်ထားလို့မရတာတွေရှိလာဖြစ်လာရင်ပြည်သူမျက်နှာကိုကြည့်ပြီးပြက်ပြက်သားသားဆောင်ရွက်မှပြည်သူတွေယုံကြည်တဲ့အစိုးရဖြစ်လာနိုင်လိမ့်မယ်လို့အပအထင်တကွယ်လို့မဟုတ်ရင်ကိုကရိုးရိုးသားသားမြစ်တာထားပြီးလစ်လူရှုခဲ့ရင်တော့ပေါင်းစားနေလို့လစ်လူရှုတာလို့အထင်ခံရနိုင်တကွယ်နိုင်ငံရေးလုပ်တာဟာတရားအထုတ်တာမဟုတ်လေတော့နေရတကာနူးညံ့ပြော့ပြောင်းနေရင်အလုံးမဖြစ်ဘူးလို့အပအထင်တယ်ငါတို့အရေးယူရမယ့်ကိစ္စကိုမျက်ကွယ်ပြုတ်လိုက်ရင်ထက်ခါထက်ခါတွေးတိုးဆန်းတာမလီမစားလောက်တာတွေနောက်ပိုင်းကြုံရလာနိုင်တယ်ကိုစကားအရာမဝင်တာတွေဖြစ်လာနိုင်တယ် ဒါကြောင့်အဖအနယ်ဒီအစိုးရကိုအကြံပေးခြင်းနဲ့ကွယ်နဂါမန်းတိအောင်အမောက်ထောင်ပြဖို့အချိန်ရောက်လာပါပြီလို့ကဲဒီတစ်ပတ်တော့ဒီလောက်ပဲကွယ်မင်းလဲအရင်ငါးစီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး